ထိုင်းနိုင်ငံမေဆိုင်မြို့ထမ်လွန်လိုင်ကူရဲပြိမိခဲ့တဲ့တောဝဲဘောလုံးအသင်းသားတွေကနိုင်ငံမဲ့ဖြစ်နေသူတွေဟာထိုင်းနိုင်ငံသားတွေမဟုတ်တဲ့အတွက်အကန့်အသတ်တွေရင်ဆိုင်နေရဆဲဖြစ်ပါတယ်ထူးချွန်တဲ့ထိတ်တန်းဘောလုံးသမားအားကစားသမားတွေဖြစ်လာဖို့ရည်မှန်းချက်တွေရှိနေကြတဲ့အဲ့ဒီကလေးငယ်တွေထဲမှာထိုင်းနိုင်ငံသားဖြစ်ဖို့အခွင့်အရေးတွေရှိနေသေးကြောင်းထိုင်းဘောလုံးအသင်းနှီးပြခေါင်းဆောင်ကပြောကြပါတယ် AB သတင်းတပုတ်ပေါ်အခြေခံပြီးတော့မန်အင်ဂျင်နိုင်ကပြောပြမှာပါ
ထိုင်းထူရေတပ်ဖွဲ့ကဥဆောင်ပြီးနိုင်ငံတကာရေငုပ်ကြွမ်းကျင်သူတွေပူပေါင်းအောင်မြင်စွာကယ်ဆယ်နိုင်ခဲ့တဲ့ဂူရဲပိတ်မိနေတဲ့တောဝက်ဘောလုံးအသင်းသား၁၂ဦးရဲ့ Mark Pompiam, Aidon Samon, Ponchaiti Kamlan နဲ့လက်ထောက်နီးပြ IPO Acto 4ဦးဟာနိုင်ငံမဲ့တွေဖြစ်ကြပါတယ်။ဒါကြောင့်သူတို့ရဲ့လူနေမှုဘဝတွေမှာအကန့်အသတ်အများပြားရှိနေပြီးအနာဂတ်မရေရာမသေးကြတဲ့အပြင်လက်ရှိသူတို့နေထိုင်တဲ့ချင်းရိုင်ခရိုင်ကနေအပြင်ဘက်အခြားမြို့တွေကတော့ခီးထွက်ဖို့သွားလာခွင့်အကန့်အသတ်တွေရှိနေတာပါသူတို့လိုပဲတောဝက်ဘောလုံးအသင်းသားစုစုပေါင်းအယောက်80နီးပါးထဲမှာအခြားအသင်းသားလူငယ်20နီးပါးဟာလည်းနိုင်ငံမဲ့တွေဖြစ်တယ်လို့ဘောလုံးအသင်းနီးပြခေါင်းဆောင် Norbert Gandowon ကပြောပါတယ်သူတို့အားလုံးဟာအနာဂတ်မှာထိတ်တန့်ဘောလုံးအားကစားသမားတွေဖြစ်ဖို့ရည်မှန်းချက်တွေရှိနေပြီးထိုင်းနိုင်ငံသားဖြစ်မှဒီအခွင့်အရေးကိုရရှိမှာဖြစ်ကြောင်းဘောလုံးအသင်းနီးပြကအခုလိုပြောပါတယ
်ที่อยู่ในถ้ําก็จะมี3คนกับพี่เอกก็ยังมีที่เหลือที่ไม่ได้ติดถ้ําแต่ว่า
ไอ้อบาวินตีนตา3รอบหาနိုင်ငံแม่တွေပါနောက်ပြီးတော့กูได้ปိတ်มิနေတဲ့အထက်မှာမပါပဲจั่นเนี่ยตีนตาတွေတဲ့ကအယောက်20လောက်ဟာလဲနိုင်ငံแม่တွေဖြစ်ပါတယ်အဲ့ဒါကြောင့်သတင်းမီဒီယာတွေအနေနဲ့ဒီအခြေအနေကိုပါအလေးပေးဖော်ပြဖို့ကျွန်တော်တောင်းဆိုခြင်းပါတယ်ဒီဘောလုံးအသင်းမှာပါဝင်ကစားနေကြတဲ့အသင်းဝင်ကလေးတွေအားလုံးမှာထူးချွန်တဲ့ဘောလုံးအားကစားသမားကောင်းတွေဖြစ်ဖို့ဆိုတဲ့ဆန္ဒတွေရှိနေကြတာပါဒါပေမဲ့လည်းသူတို့ဟာနိုင်ငံသားတွေမဟုတ်ဘူးဆိုရင်ဒီလိုဖြစ်လာဖို့ခွင့်လမ်းရှိပါဘူ
းနိုင်ငံမဲ့ဖြစ်နေတဲ့ဘောလုံးအသင်းသားတွေအနေနဲ့ပြိုင်ပွဲအတွက်အခြားမျိုးတွေကိုခီးသွားဖို့တောင်အကန့်အသတ်တွေရှိနေတယ်လို့သူကအခုလိုပြောပါတယ
်การออกนอกพื้นที่ที่อยู่อาศัยนะครับหมายถึงว่า
တကယ်လို့များဒီခရိုင်နယ်မြေကနေထွက်ပြီးတော့တခြားနေရာကိုခီးသွားခြင်းနဲ့ဆိုရင်အစိုးရရဲ့ခွင့်ပြုချက်မဖြစ်မနေလိုအပ်ပါတယ်။လုပ်ငန်းကိစ္စတွေပဲဖြစ်ဖြစ်ပြိုင်ပွဲအားကစားအတွက်ပဲဖြစ်ဖြစ်သူတို့သွားမယ့်မြို့နေရာကိုအစိုးရကအသိပေးအကြောင်းကြားရပါတယ
်။ထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေဟာမဲပေးပိုင်ခွင့်အင်ယာမြေဝယ်ယူခွင့်တရားဝင်အလုပ်လုပ်ပိုင်ခွင့်ယာရုတာဝန်ထမ်းဆောင်ခွင့်ဒါမှမဟုတ်လွတ်လပ်စွာခီးသွားလာခွင့်မရှိဘူးလို့ထိုင်းလူခွင့်ရေးလှုပ်ရှားနေတဲ့ဖွဲ့စည်းတွေကပြောပါတယ်။ဒါပေမဲ့လည်းပညာရေးနဲ့ကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေတော့ခံစားပိုင်ခွင့်ရှိတယ်လို့ဆိုပါရယ်။ဒါကြောင့်လည်းနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်အခွင့်အလမ်းတွေပိုမိုရရှိစေဖို့ထိုင်းလူခွင့်ရေးကော်မရှင်အနေနဲ့ထိုင်းကျောင်းတွေနဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွေကိုထိုင်းလူခွင့်ရေးကော်မရှင်နာအက်ဟနာနီလပိုင်ဂျစ်ကပြောပါရယ်။အစီ
အစဉ်ဖို့ကတော့ကမ္ဘာလေးလို့ဆိုတာကဖြစ်ပေါ်ကတည်းကနော်။ဆိုမှကမီ
ကျောင်းတင်နေတဲ့ကလေးတွေထဲမှာထိုင်းနိုင်ငံသားနဲ့နိုင်ငံသားမဟုတ်တဲ့သူအရေးအတွက်ဘယ်လောက်ရှိလဲဆိုတာသိရဖို့ကျောင်းတွေမှာကျမတို့စတင်ပြီးစီးရင်ကောက်ယူတင်ပါရယ်။နောက်ပြီးကလေးဗနယောက်မှာတက်တီကန်ကပ်ပြားတွေခိုင်းဆောင်ထားတယ်လေ။သူတို့ဘာကြောင့်ထိုင်းနိုင်ငံသားမဖြစ်တာလဲစတဲ့အကြောင်းရင်းတွေကိုစုံစမ်းဖို့လိုပါရယ်။သူတို့ရဲ့မိဘတွေကထိုင်းမဟုတ်လို့လားဒါမှမဟုတ်သူတို့တွေကိုထိုင်းမှာမမွေးလို့လားဒီနိုင်ငံမှာမွေးတဲ့အတွက်ကြောင့်သူတို့ရဲ့မိဘတွေဟာနိုင်ငံသားဖြစ်နေပြီမဲ့နေထိုင်ခွင့်လက်မှတ်မှတ်ပုံတင်ကိုင်ဆောင်ခွင့်ရှိပါတယ်ကျမတို့ကျောင်းတွေနဲ့ပူးပေါင်းကအချက်လက်တွေကိုကောက်ယူပြီးစနစ်တကျထည့်သွင်းပြုစုထားခြင်းအပြင်ဒီကလေးတွေရဲ့အခွင့်အလမ်းတွေပုံမူရရှိပြီးသူတို့ရဲ့အခြေခံရပိုင်ခွင့်တွေတိုးတက်လာအောင်ကူညီပံ့ပိုးပေးနိုင်မှာဖြစ်ပါတယ
်ဒါအပြင်နိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေရဲ့အခွင့်အရေးတွေကိုအ ਨੇ စုံအကာအကွယ်ပေးတဲ့လို့သူအနေနဲ့မြင်မိကြောင်းပြောပါတယ်လိုင်ငူရဲပိတ်မိခဲ့တဲ့လူငယ်ဘောလုံးအသင်းရဲ့တုံလုံ6ချားပွဲရအခြေအနေဟာထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအရေးကိုမိမောင်းထိုးပြလိုက်တာဖြစ်ပါတယ်။ထိုင်းဆိုရရဲ့စီးရင်စရာအရာသူတို့နိုင်ငံမှာနိုင်ငံမဲ့အဖြစ်စီးရင်သွင်းထားသူပေါင်း9သိန်းနီးပါးရှိတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံမဲ့ဖြစ်နေသူတွေအရေးတည်ထက်လေးလာစောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အဆိုအရထိုင်းနိုင်ငံမှာနိုင်ငံမဲ့ဖြစ်နေတဲ့လူဦးရေဟာလက်တွေ့မှာ3.5%အထက်မှာရှိနေတယ်လို့ဆိုပါတယ်